အမေရိကန်သမ္မတဘရက်ကိုဘားမားဟာရှေ့လာထဲမှာအာရှ၄နိုင်ငံစီခရီးထွက်ဖို့ရှိပြီးအဲ့ဒီခရီးစဉ်အတွင်းမြန်မာနိုင်ငံကိစ္စဆွေးနွေးပွဲရှိတယ်လို့အမေရိကန်အစိုးရအကြီးတန်းတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတိုးတက်လာဖို့မရှိသေးသလိုလာမယ့်နိုဝင်ဘာလရွေးကောက်ပွဲဟာလည်းလွတ်လပ်ပြီးတရားမျှတလိမ့်မယ်လို့မြူဆတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကဆိုပါတယ်ဒါနဲ့ပတ်သက်ပြီး VOA ရဲ့အင်ဖြူတော်သတင်းတော့ဒန်ရောဘင်ဆန်ပြပို့ထားတဲ့သတင်းကိုမက်ကင်ဖြူတွေကဆက်ပြောပြပါခင်ဗျာ
ဟုတ်ကဲ့ပါရှင်အနည်း20အတွင်းမြန်မာစစ်ဆိုးရပြမအုံဆုံးကျင်းပပေးတဲ့ရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်နေ့ကျင်းပမှာဖြစ်ပါတယ်။ဒါဟာသမ္မတအိုဘားမားအာရှနိုင်ငံခီးစဉ်အတွင်း3ရက်ကြာရပ်နားမဲ့အိန္ဒိယကိုဆက်ရောက်ပြီးတဲ့နောက်တစ်နေ့ဖြစ်ပါတယ်။အခုကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့လူအများကခန့်မှန်းနေကြပါတယ်။1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသား2000ကျော်ဟာလည်းမြန်မာအချင်းထောင်တွေထဲမှာရှိနေဆဲဖြစ်ပါတယ်။အိန္ဒိယနိုင်ငံကိုတွားရောက်မဲ့သမ္မတအိုဘားမားရဲ့အာရှခီးစဉ်အကြောင်းအဓိကထားပြောဆိုခဲ့တဲ့အိမ်ဖြူတော်သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတအိုဘားမားအိန္ဒိယဝန်ကြီးမန်မိုဟန်ဆင်းနဲ့တွေ့ဆုံတဲ့အခါနဲ့တခြားအာရှနိုင်ငံတွေကိုရောက်တဲ့အခါလူခွင့်ရေးကိစ္စတွေကိုဆွေးနွေးဖို့ရှိမရှိအမေရိကန်ဒုလက်ထောင်နိုင်ငံသားရေးဝန်ကြီးဝီလျံဘန်းစ်ကိုသတင်းတောက်တွေကမေးမြန်းခဲ့ပါတယ်။
We have a very active dialogue with India about a whole range of regional issues and that does include Burma
and မြန်မာနိုင်ငံပါဝင်ဒေသရင်းပြဿနာတွေကိုအိန္ဒိယနိုင်ငံနဲ့ကျွန်တော်တို့ထိထိရောက်ရောက်ဆွေးနွေးညှိနှိုင်းခဲ့ကြပါတယ်ဒီတစ်ခါအတိအကျဘာတွေဆွေးနွေးရမယ်ဆိုတာတော့ကျွန်တော်မခံမနိုင်ပါဘူးဒါပေမဲ့လည်းအာရှပစိဖိတ်ဒေသတစ်လွှာကလူခွင့်ရေးအခြေအနေတွေကိုသမနာကအလေးအနက်ထားတယ်ဆိုတာတော့ခင်ဗျားတို့တွေ့ကြပါလိမ့်မယ
်မြန်မာနိုင်ငံမှာနိုဝင်ဘာလ9ရက်ကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိလိမ့်မယ်လို့မထင်တဲ့အကြောင်းနဲ့ဒေါ်ဆာစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းပြန်လွတ်ပေးဖို့အမေရိကန်ကထပ်မံတောင်းဆိုတဲ့အကြောင်းသူကပြောဆိုသွားပါတယ်။သမ္မတဥပမာရဲ့ခီးစဉ်အတွင်းအိန္ဒိယနဲ့တခြားနိုင်ငံတွေကိုရောက်တဲ့အခါလူခွင့်ရေးနဲ့ဒီမိုကရေစီကိစ္စတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံအရေးဆွေးနွေးပွဲရှိတယ်လို့အမျိုးသားလုံခြုံရေးကောင်စီရဲ့မဟာဗျူဟာဆက်ဆံရေးဆိုင်ရာလက်ထောက်အကြံပေးဘန်ရုတ်စ်ကပြောပါတယ်။
While I can't prejudge the outcome of that election, we've expressed concerns about it in ASEAN.
ဖြစ်လာမဲ့အလားအလာလေအခုထိမတွေ့ရသေးပါဘူ
းအခုလိုပြောဆိုခဲ့တဲ့အမေရိကန်အရာရှိတွေရဲ့မှတ်ချက်စကားတွေဟာသမ္မတဥပမာရဲ့အာရှခီးစဉ်အတွင်းမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲရဲ့ရလဒ်တွေနဲ့ပတ်သက်ပြီးတော့သမ္မတဥပမာပြောဆိုလိမ့်မလားဆိုတဲ့ကိစ္စကိုပရမဆုံးအချိန်အရေးအငွေ့ပြသလိုက်တာဖြစ်ပါတယ်ရှင်